ကျွန်တော်ညွှန်ဝေအောင်ပါခင်ဗျာမန္တလေးမြို့ဥပုထောင်မှာထိန်းသိမ်းခံရတဲ့ UDP ကနှင်းပြပါတီဥက္ကဋ္ဌဦးကျော်မြတ်ဟာလက်ရှိရင်ဆိုင်ရတဲ့ထောင်ပြေးအမှုရောအရင်ကျွေးကြံထောင်တန်းတွေအပြင်နောက်ထပ်စစ်ဆေးပေါ်ပေါက်လာနိုင်တဲ့အမှုတွေအတွက်ပါပြည်တံကြားခံရဖွယ်ရှိတယ်လို့ဥပဒေပညာရှင်တချို့နဲ့လေ့လာဆောင်ကြည့်သူတချို့သုံးသပ်တဲ့အကြောင်းကိုတင်ပြခြင်းပါလေနှင်းပြပါတီဥက္ကဋ္ဌဦးကျော်မြတ်ကို1999ခုနှစ်ဥပုအကျဉ်းထောင်ကနေထွက်ပြေးသွားမှုအတွက်အော်တိုဘားလ2ရက်တောက်ကြနေကမန္တလေးတိုင်းချမ်းရည်သာသာမြို့နယ်တရားရုံးမှာရာဇဝတ်ကြီးပုံမှန်နှစ်နှစ်လီနဲ့တရားဆွဲဆိုလိုက်တာပါဒါပေမဲ့အရင်ကလက်ကျန်ထောင်ရွေးတွေကိုပြန်လည်ကြခံရမယ်လို့ချမ်းရည်သာသာမြို့နယ်တရားသူကြီးဦးကျော်မျိုးဝင်းကသတင်းတော့တွေကိုရှင်းပြပါတယ
်ကြခံရန်ကြံရှိတဲ့ထောင်ကံကတော့ထောင်ဆက်လက်ကြည့်ပြီးတော့ဆောင်ရွက်ပါမှာပါအဲ့ဒါကသူ့ကတရားရုံးမှာလက်ရှိတင်နေပိုင်းကတော့ဒီထောက်ပြမှုပေါ့နော်ပုံမှန်နှစ်နှစ်လီကဆွဲရမယ်နောက်ရုံးကျင်းကအမှုစစ်မှာဖြစ်တဲ့အတွက်ရှင်းနေငှားမယ်ဆိုရင်တစ်ခါလဲငှားဖို့ဆိုပြီးတော့တစ်ခါလဲခေါ်လာဖို့ပေါ့နော်ငှားပြီးတော့ဒီပြေရှင်းပြထားတာရှိပါတယ
်။ဦးကျော်မြင့်ခေါ်စကုံကောင်းဆောင်ဟာစီးပွားရေးကုမ္ပဏီများအဲ့ဥပဒေကိုချိုးပေါက်ခဲ့မှုအတွက်1998မေလတုန်းကဥပုထောင်မှာထောင်ဒဏ်9နှစ်ကျခံရပြီးတနည်းလောက်အကြာ1999ခုနှစ်တည်းမှာထောင်ကနေထိုင်းမြန်မာနယ်စပ်ဘက်ထွက်ပြေးသွားပြီးနောက်ဆုံးကနေဒါနိုင်ငံကိုရောက်သွားခဲ့တာပါ။ဦးသိန်းစင်အစိုးရလက်ထက်မြန်မာနိုင်ငံကိုပြင်လာပြီးနှင်းသည့်ပါတီကိုမှတ်ပုံတင်ခဲ့သလို2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့တယောက်မှအနိုင်မရခဲ့ပါဘူး။ဦးကျော်မြင့်ရဲ့အမှုကိစ္စဟာမြန်မာနိုင်ငံအတွက်အဆက်ရစရာဖြစ်စေတယ်လို့တရားလွတ်တော်ရှင်းနေဦးသိန်းနှံဦးကသုံးသပ်ပါတယ
်။သူကဒီခံကြီးရ။အဲ့တော့သူ့တိုင်းပြည်ကိုဘယ်လိုလုပ်ပြန်ဝင်လာတာလဲ။အဲ့တော့ကနေဒါနိုင်ငံသားဖြစ်ရင်ဗမာပြည်ကိုသူဘယ်လိုဝင်လာတာ။တန်ယုံကလျှောက်ဝင်လာတာလား။နော်။အဲ့တော့တန်ယုံကဆိုရှယ်ဗီဇာပေးတယ်ဆိုရင်လည်းခုနပြည့်မှုအင်းချင်းကြောင့်ဗာဒါဝန်ခံရရတယ်။တိုင်းဝန်လိမ့်ပြီးတော့ပြည့်မှုအောင်ရှိရတာနဲ့ထွက်ပြေးလာလို့ဖြစ်ရတာနဲ့မမမကန်ပေါ်ပြတယ်လို့ယူဆနိုင်ကြရှိတယ်။ဒါကကျွန်တော်ထင်တယ်လာဝကပြိုင်နေရောဒီရာဇာကြီးပါပုံမှန်ပါပါတဲ့တက်တာအင်းကြီးရှိတယ်။ဒုတိယတစ်ချက်ကသူက2013ကရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်ခဲ့တယ်။အဲရွေးကောက်ပွဲကော်မရှင်ကဒီကနေ့ခွင့်ပြုလာမှာပုံကတယ်။နောက်ကြောင်းနေအားကြီးလိုက်တာပဲ။ထောင်တိုင်းကြီးတွေရဲ့စီးလို့စပါတယ်တပုံတိုက်ပြီးမှအဲ့တော့ဘယ်လိုဟာကိုသူ့ကိုဘယ်လိုလုပ်ပြီးတော့ပါတီရွေးကောက်ပွဲမှတ်ပုံတင်မှုပြုလိုက်တာလေအဲ့တော့ရွေးကောက်ပွဲကော်မရှင်မှမမမကန်တင်ပြတဲ့ကိစ္စနောက်တစ်ချက်ကတော့တန်ယုံကမမမကန်ပေါ်ပြခဲ့တာအဲ့တော့ဒါတရားရေးမှစစ်ဆေးဆောင်ရွက်ပြီးတော့တင်တော်တဲ့မီဒီယာချဒါမှဒီကိစ္စကြီးကဘူးကျွန်တော်တော်တော်ရှက်စရာကောင်းနေတာဘာလို့ဆိုထောင်မီးကိုပြီးမှတ်ပုံတင်ခွင့်နဲ့ပါတီထောင်ခွင့်တော့ပြီးရွေးကောက်ပွဲဝင်တော့မယ်လို့ဒီကျွန်တော်တို့ကပြီးခဲ့တယ်ဆိုကျွန်တော်တို့ရဲ့တရားစီရင်စနစ်ကြီးရောကျွန်တော်တိုင်းပြည်ရဲ့အုပ်ချုပ်မှုပုံစံရောကကျွန်တော်ရှက်ကွဲတဲ့ကိစ္စတော့
နှင်းစီပါတီဥက္ကဋ္ဌဦးကျော်မြင့်ရဲ့အမှုဟာ2010ရွေးကောက်ပွဲကော်မရှင်သာမက2015နောက်ပိုင်းဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့လည်းတက်ဆန်လာကြောက်ဘယ်လိုသုံးသပ်ဆုံးဖြတ်မလဲဆိုတာစောင့်ကြည့်ရမယ်လို့ရွေးကောက်ပွဲတွေကိုလေ့လာစောင့်ကြည့်တဲ့ Peace and Justice မြန်မာအဖွဲ့ကမတ်ရွှေရီဝင်းကပြောပါတယ
်လက်ဆောင်ရာဟိုရွေးကောက်ပွဲဥပဒေကြီးကပါတီထောင်ထားတာပဲပေါ့နော်ပါတီထောင်သားရ2015မှာလည်းဝင်ပြိုင်တာပဲဆိုတော့2020ရွေးကောက်ပွဲကော်မရှင်စီးပွားမှုတွေနဲ့ပဲတက်ဆိုင်တာဥပဒေအကုန်လုံးကလေဒါတော့ကော်မရှင်ရဲ့လက်ရှိသုံးဆောင်ချက်သုံးချက်ချက်ပေါ်မှာဒီမှာ
1999ဝန်းကျင်ဥပုထောင်မှာနိုင်ငံရေးအကျဉ်းသားဖြစ်နေတဲ့ရှင်းနေဦးသိန်းတန်းဦးကဥကြုံမြင့်နဲ့ပတ်သက်လို့ထောင်တွင်အတွေ့အကြုံတွေကိုပြောလာပါတယ်
1999မှာကျွန်တော်ဥပုထောင်ထဲမှာရှိတယ်အဲဒီကလာဒါကြောင့်သူ့အတူမမြင်ဘူးပါဘူးကိုယ်ပဲတိုက်ဒီပဲတိုက်နေဘူးပါတယ်သူ့ကိုဟိုနင့်နာစေတူတဲ့စိတ်မရှိဘူးထောင်ထဲမှာကျွန်တော်ပြည်တော်ကတော့သူရောက်လာတော့ကျွန်တော်တို့ကငားညတွေရွေးထားတဲ့တိုက်ပေါ့ဗျာသူတခြားတိုက်တိုက်ရောက်တဲ့ခါကျဝါရာတရားပြောဟာတစ်သိကြီးရောက်လာတာအကုန်လုံးပတ်စံတွေပြီးတာပေါ့ဗျာထောင်မှာလည်းဝန်ထမ်းတွေရောထောင်မှုတွေရောအကုန်လုံးပတ်စံတွေဝေပြီးနောက်ကထောင်ဝန်သာတုံကြီးရတဲ့အကြီးကြီးပေါ့နောက်မှလိုက်တဲ့လူတွေခဏခဏလာတာထောင်ရည်နဲ့ရန်ဖြစ်လို့ဒီတိုက်ရောက်လာတာမကြခင်သူ့ပြန်ထုတ်သွားမှာဆိုတော့ကောလာလာတွေအများကြီးဗျာ
2020ရွေးကောက်ပွဲမှာ NLD ပါတီပြီးရင်ကိုစရယ်လောင်း1100ကျော်နဲ့ဒုတိယအများဆုံးဝင်ရောက်ရှင်ပြိုင်မှုပြင်ဆင်ထားတဲ့ပါတီလည်းဖြစ်ပါတယ်ခင်ဗျာ